ဘော့စတန်မာရသွန်ဘုံခွဲမှုမှာအသုံးပြုခဲ့တဲ့ဘုံတွေကိုဒီဘုံခွဲမှုကိုပြုလုပ်ခဲ့တယ်လို့တန်တရားရှိသူတမာလန်ဆနာယက်ကသူ့ရဲ့ဇနီးနဲ့ကလေးတို့နဲ့အတူနေခဲ့တဲ့တိုက်ခန်းမှာလုပ်ခဲ့တာဖြစ်တယ်လို့အမိမဖော်လိုတဲ့အစိုးရအာဏာပိုင်တယောက်ကိုကူကားပြီးတော့အမေရိကန်သတင်းတွေမှာသတင်းတွေကဖော်ပြလိုက်ပါတယ်တမာလန်ဟာဧပြီလ19ရက်နေ့ကရဲတွေနဲ့အပြန်အလှန်ပစ်ခတ်စဉ်အတွင်းတည်ဆုံသွားခဲ့တာပါဘော့စတန်ဘုံခွဲတိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးခဲ့ပြီး260ကျော်လည်းဒဏ်ရာရခဲ့ပါတယ်အနာပိုင်တွေကတော့တမာလန်နဲ့သူ့ရဲ့ညီဖြစ်သူဂျဟာတို့ဟာဘုံနှလုံးကိုခွဲခဲ့တယ်လို့ဆိုပါတယ်ဒီလိုမျိုးသတင်းတွေထွက်ပေါ်လာခဲ့တဲ့အတွက်တမာလန်ရဲ့ဇနီးဟာဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘလောက်ထိတိထားလဲဆိုတဲ့မေးခွန်းတွေထွက်ပေါ်လာခဲ့ပါတယ်တန်တရားရှိသူတွေအနေနဲ့ဒီဘုံကိုဘယ်လိုလုပ်ခဲ့တယ်ဘသူတွေစီကအကူအညီတွေယူခဲ့တယ်ဆိုတာကိုစဉ်းစားဖော်ထုတ်နေတဲ့အချိန်ထဲမှာပဲစုံစမ်းစစ်ဆေးသူတွေကကက်သရင်းရက်ဆယ်ကိုစစ်ဆေးမေးမြန်းနေကြတာဖြစ်ပါတယ်ဒါပြင်အဖမ်းခံထားတဲ့ဂျိုဟာကိုလည်းစစ်ဆေးမေးမြန်းတာတွေလုပ်နေပါတယ်။ဆနာယက်ညီကိုနှစ်ယောက်ဟာမူလာတုန်းကဇူလိုင်လ4ရက်နေ့အမေရိကန်လွတ်လပ်ရေးနေ့မှာတိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်ထားတာဖြစ်ပြီးတော့အသေးခံဘုံခွဲမှုတွေလုပ်ဖို့လည်းစဉ်းစားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့သူတို့ဟာဘုံကိုထင်ထားတာထက်စောပြီးလုပ်နိုင်ခဲ့တဲ့အတွက်ဧပြီလ15ရက်နေ့မှာတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်တယ်လို့ဂျိုဟာက FBI ကိုပြောကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။